တရုတ်နိုင်ငံမှာ၈နှစ်ဖေဖော်ဝါရီလနဲ့ကျင်းပမဲ့အိုလံပစ်အားကစားပွဲကိုအမေရိကန်ကတန်တမာရေးရသဘိမ့်မဖို့စဉ်းစားနေတဲ့အကြောင်းသမ္မတဂျိုးဘိုင်ဒန်ကပြောလိုက်ပါတယ်
So do you support a diplomatic boycott of the Beijing Olympics?
Something we're considering.
Beijing မြို့ကအိုလံပစ်အားကစားပွဲကိုတန်တမာရေးနည်းနဲ့သဘိမ့်မောက်မဲ့အစီအစဉ်ကိုထောက်ခံသလားဆိုတဲ့ဒိန်းတောက်ရဲ့အမေကိုစဉ်းစားနေဆဲဖြစ်ပါတယ်လို့အမေရိကန်၊ကနေဒါ၊မက္ကဆီကိုသုံးနိုင်ငံထိပ်သီးအစည်းအဝေးတစ်စည်းတစ်ပိုင်းဖြစ်ကနေဒါဝန်ကြီးချုပ် Justin Trudeau နဲ့အင်ဂျီရိုမှာကြာသပတေးနေ့တွေ့ဆုံချိန်မှာသမ္မတဘိုင်ဒန်ပြောဆိုသွားတာပါ။ဒိန်းလာနေတုန်းကတရုတ်သမ္မတရှီချင်းဖင်နဲ့အွန်လိုင်းထိပ်သီးတွေ့ဆုံရမှာတော့ဒေတာနဲ့တင်ညင်ရေးပရိပခတ်တွေကိုရှောင်ရှားရေးနိုင်ငံခေါင်းဆောင်တွေလူလာတဲ့အကြောင်းပြောဆိုထားတာဖြစ်ပါတယ်။ဒါပေမဲ့တရုတ်နိုင်ငံရဲ့လူခွေရေးချွတ်ပေါက်မှုတွေပေါ်ထိထိရောက်ရောက်တုံ့ပြန်မှုသမ္မတဘိုင်ဒန်ကိုဖိအားတွေနဲ့လည်းရင်ဆိုင်နေရတာဖြစ်ပါတယ်အမေရိကန်အစိုးရတရုတ်နိုင်ငံကအင်ရှင်ဖြစ်လက်ခံကျင်းပမဲ့အိုလံပစ်အားကစားပွဲကိုတန်တမာရေးရသဘိမ့်မောက်မဲ့အစီအစဉ်ကိုမကြာခင်ကြီးညာဖို့ရှိနေတယ်ဆိုပြီးဝါရှင်တန်ပို့သတင်းစာကအင်္ဂါနေ့မှာဖော်ပြခဲ့တာပါတန်တမာရေးနည်းနဲ့သဘိမ့်မောက်မဲ့အစီအစဉ်ရအားကစားသမားတွေပြန်ပွဲဝင်ဝင်ရမှာဖြစ်ပေမဲ့အစိုးရတာဝန်ရှိသူတွေကတော့တက်ရောက်မှာမဟုတ်ပါဘူးဒီကိစ္စနဲ့ပတ်သက်လို့တရုတ်သမ္မတနဲ့အွန်လိုင်းထိပ်သီးတွေ့ဆုံရမှာမဆွေးနွေးဖြစ်ဘူးဆိုပြီးတော့လည်းအင်ဂျီရိုဘက်ကပြောဆိုထားပါတယ်